တော်ရရှိမြတ်ခင်ဗျာမြမလွတ်လပ်ရေးနဲ့အတူပေါ်ထွန်းလာတဲ့ကချင်ပြည်နယ်နေ့ဟာအခုဆိုလို့ရှိရင်နှစ်80ပြည့်မြောက်ခဲ့ပြီဖြစ်ပေမဲ့ငင်းချမ်းတာယာတိုးတက်မှုမရှိသေးဘူးလို့ပြည်ပရောက်ကချင်တိုင်းရင်းသားတွေကပြောကြပါတယ်ကချင်ပြည်နယ်အတွင်းမြမစစ်တပ်ရဲ့ထိုးစစ်ကြောင့်ကချင်ပြည်သူလူထုအားလုံးရဲ့အသက်လုံခြုံမှုကိုအမတန်ဆိုးရိမ်နေရဆဲဖြစ်တယ်လို့လည်းဆိုကြပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
ဒီတစ်ချက်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရဖို့နဲ့အနာဂတ်ပြည်ထောင်စုနိုင်ငံတည်ဆောက်ဖို့1948ခုနှစ်မှာဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းဒါခေါင်းဆောင်တွေချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ပါသဘောတူညီချက်တွေအရကချင်ပြည်နယ်ကိုအတိအမှတ်ပြုတဲ့အနေနဲ့1948ခုနှစ်ဇန်နဝါရီလ10ရက်နေ့ကိုကချင်ပြည်နယ်နေ့အဖြစ်သတ်မှတ်ခဲ့တာပါဒါကြောင့်လေကချင်ပြည်နယ်နေ့ဟာပြည်ထောင်စုဆိုတဲ့အနှစ်သာရပါဝင်နေကြောင်းပြည်ပရောက်ကချင်ခေါင်းဆောင်တွေက VOE ကိုပြောပါရယ်နှစ်ပေါင်း80ကြာခဲ့ပြီမဲ့လွတ်လပ်ရေးကိုဦးဆောင်ခဲ့တဲ့ကချင်တိုင်းဒေသခေါင်းဆောင်တွေညှော်မှန်းခဲ့တဲ့ပြည်ထောင်စုနိုင်ငံအဖြစ်မတည်ဆောက်နိုင်သေးကြောင်းဗြိတိန်အခြေစိုက်ကချင်အမျိုးသားစီယုံဥက္ကဋ္ဌဒူဝါဘဝန်လာရောက VOE ကိုပြောပါရယ်လက်ရှိမြန်မာစစ်တပ်ရဲ့ထိုးစစ်ကြောင့်ကချင်ပြည်သူတွေရဲ့အသက်လုံခြုံမှုကင်းမဲ့နေတယ်လို့ဒီအခြေအနေကိုလည်းဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အရတားအစိုးရကအကာအကွယ်မပေးနိုင်ဘူးလို့သူကအခုလိုပြောပါရယ်
။နောက်လျှောက်စစ်ကလည်းတိုက်နေတယ်ဆိုတော့ကျွန်တော်တို့လူထုကဘယ်လိုယုံကြည်ရမလဲ။ဘယ်သူကိုအားကိုးရမလဲ။ပမာသမတော်ကပြောတယ်ဟိုကချင်လူထုတွေကိုအားလုံးကိုမြေရှင်းပြီးတော့ကာကွယ်ရေးဟိုစားပေါ့လုံခြုံမှုပေးနေတယ်ဆိုတော့ကျွန်တော်မြန်မာလုံခြုံမှုပေးတာမဟုတ်ဘူး။တောက်လျှောက်လူထုကိုလိုက်ပြီးတော့စစ်စီရဲလို့အပြစ်မဲ့ပြည်သူတွေလိုက်တာထောက်လုပ်နေတယ်လို့အဲ့လိုမြင်တယ်အဲ့ဒီကိစ္စတွေကလည်းအခုကျွန်တော်တို့ကြည့်ရတာကလူတွေကြီးကောက်ကျင်မြောက်ထားတဲ့အစိုးရလည်းမထင်နိုင်ဘူးတချို့ကြီးမြေအစိုးရဆိုလုံးဝဘာမှလုပ်တာမတွေ့ရဘူးအဲ့ဆိုတော့ခုကျွန်တော်တို့တချို့လူတို့ပေါ့ကွာတချို့ကြီးမှရှိတဲ့လူတို့အားလုံးရဲ့အသက်လုံခြုံမှုကအင်မတမဆူရင်ရတယ်
အခုလိုနိုင်ငံရေးအခြေအနေဒါမကနှစ်ပေါင်း80အတွင်းကချင်တိုင်းဒေသရဲ့ကိုးကွယ်ရာဘာသာရည်ကျေးမှုစာပေတွေဆုံးရှုံးပြုံးတီးလာနေတဲ့အခြေအနေကလည်းအထူးစိုးရင်ပွဲရာကောင်းကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းက VOE ကိုပြောပါတယ်
။ဟိုဒီမှာစိုးရင်ဆရာရှိတာငင်းချမ်းနေတဲ့အချိန်ဒီကျွန်တော်ရဒီအပြစ်ခတ်ရဆဲနေတဲ့အချိန်မှာကချင်ပြည်နယ်ကချင်လူမျိုးတွေအတွက်စိုးရင်မှုရှာအင်မတောင်စိုးရင်မှုရှိပါဒီအနှစ်80ဒီမြမပြည်တော်စုမှာကျွန်တော်မြမပြည်တော်စုမှာနေခဲ့အချိန်ကိုကြည့်တယ်ဆိုတော့ကျွန်တော်ကချင်တိုင်းရင်းသားတွေကနေရပေါ့နော်ဟိုကချင်ပြည်နယ်ပိုသေးလာတယ်လုံခြုံတဲ့အနှစ်80မှာကချင်လူမျိုးတွေပိုနည်းလာတယ်အနှစ်80မှာကချင်တိုင်းရင်းသားတွေကသုံးတလိစောင်းစားဒီကျွန်တော်ရဲ့ literature ဆိုတိမ်ပေါ်လာတဲ့ဟာတွေကျွန်တော်မြင်နေရပါတယ်ကျွန်တော်ရဲ့လွတ်လွတ်လပ်လပ်ကိုယ့်ရဲ့ယုံကြည်ခြင်းကိုအခွင့်အရေးပိုနည်းလာတယ်ဒီလုံခဲ့တဲ့80မှာ
ကချင်မဟာမိတ်အဖွဲ့ကမနေ့ဗုဒ္ဓဘူးနေ့ကထုတ်ပြန်တဲ့လေးလတစ်ကြိမ်အစီရင်ခံစာအရ2019ခုနှစ်ကုန်ပိုင်း3လအတွင်းမြန်မာစစ်တပ်ရဲ့ရန်လိုတိုက်ခိုက်မှုပေါင်းအကြိမ်တရာနီးပါးလောက်ရှိခဲ့ကြောင်းကမ်ဆန်းကပြောပါရယ်အခုလိုအဆက်မပြတ်ဖြစ်နေတဲ့ထိုးစစ်တိုက်ပွဲတွေကြောင်း21ရာစုပင်လုံငင်းငယ်ရေးလုပ်ငန်းစဉ်တွေကိုထိခိုက်နေသလိုတိုင်းရင်းသားတွေနဲ့မြန်မာအစိုးရကြားယုံကြည်မှုတိစောက်ဖို့အခက်အခဲစိန်ခေါ်မှုတွေဟာဆက်ပြီးကြီးထွားနေစေဖြစ်ကြောင်းဒူဝါဘဝန်လာရောကတုံးတက်ပါတယ
်။တခါရှင်းနေလိုက်လို့ရှိရင်လည်းအစီပြေပြီဆိုရင်2008 constitution နဲ့အဲ့ဒါနဲ့ပြန်ထိလေတက်ကသူတို့တက်လူချင်းနဲ့ကိစ္စဖြစ်တယ်။အဲ့လို့ဆိုတော့တောက်လျှောက်ဆွေးနွေးတယ်။ဆိုတော့ပြောချင်တာကဟိုအစီမပြေနိုင်ဘူးလား reason ဘာမှမရှိဘူးတစ်ဖက်စလုံး။ဒါပေမဲ့အစီမပြေလာဘူးမစီမပြေလာတဲ့အခါကျတော့ဒီတိုင်းရင်းသားတွေအများစုကတစ်ဖက်မှာလည်းအဲ့လိုမျိုးလားခံခေါ်တယ်ကိုပစ်တဲ့ပြန်လာတော့မပြန်ခင်လမ်းမှာမရှိတဲ့တပ်ပွဲတွေအဲ့လိုပြန်ဖြစ်နေတယ်ဆိုတဲ့အခါကျတော့တိုင်းရင်းသားတွေအနေနဲ့ကဒီအစိုးရရဲ့လှုပ်ဆောင်ချက်ကိုဘယ်လိုယုံကြည်ရမလဲအဲ့ဒါအခက်အခဲဖြစ်သွားတယ
်နှစ်80ပြည့်ကချင်ပြည်နယ်နေ့အခမ်းအနားတွေကိုတော့အမေရိကန်ဗြိတိန်ဩစတြေးလျအပါအဝင်နိုင်ငံအနှံ့အပြားမှာအများအလားရဲ့နဲ့တိုက်ဆိုင်ပြီးလာမယ့်စနေတနင်္ဂနွေနေ့တွေမှာကချင်ရိုးရာအကတွေပါဝင်အခမ်းအနားဖျော်ဖြေပွဲတွေနဲ့စီစီကားကားကျင်းပဖို့ရှိပါတယ်ရှင်